'cause it only serves to make me more determined to achieve my final goal.
My mother, you know, got her PhD in math, and in fact, my mother is the first woman in Myanmar to get a PhD in mathematics.
ကျမအမေကတင်ချမှာပါရဂူပွဲရခဲ့ပါတယ်။တကယ်တော့ကျမအမေဟာတင်ချပါရဂူပွဲရတဲ့မြန်မာနိုင်ငံကပထမဆုံးအမျိုးသမီးဖြစ်ပါတယ်။သူခေတ်တုန်းကမြန်မာနိုင်ငံကိုပြန်သွားပြီးတက္ကသိုလ်မှာစာသင်ကြားပို့ချတဲ့အခါအမေရိကန်ပြည်ထောင်စုကတင်ချပါပါနဲ့ပါရဂူပွဲရလာတဲ့တဦးတည်းသောအမျိုးသမီးဖြစ်ခဲ့ပါတယ်။ဒါကြောင့်ကျမဘဝမှာအတူတူအားကျစရာပုံကိုယ်တွေနဲ့အမျိုးသမီးတွေထဲမှာကျမအမေဟာကျမအတွက်အိုးသောအကြရရဲ့ပုံကူဖြစ်ပါတယ်။ကျမအမေရဲ့တင်ချာကိုမျက်နှိုးတံပိုးထားမှုကိုကျမအမွေဆက်ခံလိုက်တာပါ။အ
ဲ့ဒါကတော့နာဆာခေါ်နီဇာအာဂတာစူဇာလီလာရေးဌာနရဲ့ကောက်တက်ခေါ်ကယ်လီဖိုးနီးယားဆက်မှုတက္ကသိုလ်မှာ JPL လို့တူောက်ခေါ်တဲ့ Jet Propulsion Laboratory ဌာနမှာအင်အားကြိုးကိုတုတ်တင်မှုအစီအစဉ်ရှိတဲ့ Mars Helicopter Project ကိုဦးဆောင်နေသူမြန်မာအမျိုးသမီးမတ်မီမီအောင်ကသူမိခင်တင်ချာပါရဂူပွဲရတက္ကသိုလ်ဆရာမတူရဲ့ကျေးဇူးကြောင့်မိဖြစ်သူလဲတင်ချာဝါဒနာပါပြီးအခုလို NASA အမေရိကန်အာကာသလေးလာရေးဌာနမှာတာဝန်ထမ်းဆောင်မှုကြိုးပမ်းတက်လှမ်းနိုင်ခဲ့တာဖြစ်တယ်လို့ပြောပြခဲ့တာပါမိခင်လိုပဲတင်ချာကိုမြန်လို့တဲ့အတိုင်းတင်ချာနဲ့ပတ်သက်တဲ့ဘာသာရပ်တွေကိုလည်းသူစီးပူးခဲ့တယ်လို့မမီမီအောင်ကပြောပါတယ
် Finally I took some classes in signal processing communications
ဒါကြောင့်ကျမကစက်တွေကြီးအချက်ပြဆိုင်ရာဘာသာရပ်တွေကိုတင်ယူခဲ့ပါတယ်။အာဂါသစူဇန်မှုနဲ့ပတ်သက်တဲ့ဘာသာရပ်တွေကိုယူခဲ့ပါတယ်။ချာမှာကျမကအားလုံးကိုတိတ်နှစ်တတ်ပါတယ်။ကျမရဲ့မဟာသိတ္တံဘွဲကစက်တွေကြီးအချက်ပြအထူးပြုလေ့လာတဲ့ဘာသာရပ်ဖြစ်ပါတယ်
။ဘွဲရပြီးအာဂါသနဲ့ပတ်သက်လို့အလုတ်ကိုင်းရှာဖွေရမှာလေ JBL နဲ့အင်တာဗျူးရနိုင်မှုအတွေ့အစွမ်းကုန်ကြိုးပမ်းခဲ့တယ်လို့လေသူကအခုလိုရှင်းပြခဲ့ပါလေ
Time came closer for me to interview with different places JPL was one of the places that came
to me အခုကနေတည်းကအင်တာဗျူးဝင်ဖို့ပြင်ဆင်ရတဲ့အချိန်ရောက်လာပါတယ်အဲ့ဒီထဲမှာ JPL လည်းပါဝင်ပါတယ်ကျမလည်းဒီအတွက်ကျောင်းသားဘဝမှာကျမကြိုးပမ်းခဲ့တဲ့ထူးချွန်မှုမှန်သမျှကိုပြသနိုင်ဖို့ပြင်ဆင်ခဲ့ပါတယ်နောက်ဆုံး JBL နဲ့အင်တာဗျူးရခဲ့ပါတယ
်။မမီမီအောင်ဟာ JBL ဌာနမှာထူးဆိုနဲ့ရုတ်မီ14ဦးနဲ့တဦးအပါအဝင်ဖြစ်ပြီးတော့သူ့အကြောင်းကိုအခုလိုဌာနရဲ့ website မှာဗီဒီယိုမှာဖော်ပြထားတာဖြစ်ပါတယ်။ JBL ဌာနမှာရုတ်မီထူးချွန်သူ14ဦးလို့ရှိရမှာအာရှနိုင်ငံကမြန်မာအမျိုးသမီးမမီမီအောင်အပါအဝင်ဗီယက်နမ်ကဆီစီပြေဒုက္ခသည်ဖြစ်အမေရိကန်ကိုရောက်ခဲ့သူမယ်လနီချောင်းကမာနီလက်ချက်ကြောင့်ဖခင်ဖြစ်သူဆုံးရှုံးခဲ့သူကင်ဘောဒီးယားနိုင်ငံသူခနာရာအလတ်စ်နဲ့ဗီယက်နမ်မှာဆေးကုမျိုးကြဆုံးပြီးအင်ဒိုနီးရှားဒုက္ခသည်စခန်းမှာတစ်နေ့နေထိုင်ခဲ့ရာကတီစီပီဒုက္ခသည်အဖြစ်ရောက်ရှိလာတဲ့ဟေဒီဟာမန်အဆရှိတဲ့အရှိတောင်အာရှကစီပီဒုက္ခသည်တွေနဲ့ပါဝင်တာတွေ့ရပါတယ်မြန်မာမျိုးသီးမမီမီအောင်ကတော့အမေရိကန်အာကာသစူဇန်လီလာရေးဌာန NASA မှာ JPL ရဲ့ Autonomous System ဌာနမှာလက်ထောက်ညွှန်ကြားရေးမှူးဦးလေးဖြစ်ပါတယ်ဒလောစေသူဟာ Mars အင်္ဂါဂျူကိုစူဇန်လီလာရာမှာတုံးနိုင်တဲ့ Mars Helicopter စီမံကိန်းမှာ Manager တူလေးဖြစ်ပါတယ်သူကအမေရိကန်ပြည်ထောင်စုမှာမွေးဖွားခဲ့ပြီးမိဘတွေကတော့သင်္ချာပညာရှင်နဲ့အစောစားဆိုင်ရာဓာတုပညာရှင်ကြီးဖြစ်ခဲ့ပါတယ်သူတက်နစ်ခွဲအရွယ်မှာ1980ခုနှစ်ဖြစ်တဲ့စစ်အာဏာသိမ်းပြီးရှစ်နှစ်ကြာမှမြန်မာနိုင်ငံကိုမိသားစုပြန်ခဲ့ရမှာထိုစီမြန်မာနိုင်ငံမှာဒီမိုကရေစီခွင့်ရေးခေါင်းပါကလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်။ဒါကြောင့်မို့သူတို့မိသားစုနေခဲ့ရတဲ့ဘဝနဲ့ပတ်သက်လို့အခုလို့သူကဗီဒီယိုမှာပြောပြခဲ့ပါတယ
်။ Life in Burma, Myanmar, now called, is very different. There were just very few things.
မြန်မာနိုင်ငံမှာနေထိုင်ကြရတဲ့ဘဝကတိတ်ကိုကွာခြားပါတယ်။ပါမန်မိသားစုတွေတက်နိုင်တဲ့ပစ္စည်းကလည်းရှားပါတယ်။ကျမနေခဲ့တာကရိုးရိုးအိမ်ပါပဲ။ကျန်းပြင်ကတမန်တလင်းဖြစ်ပြီးတော့အိမ်ရှိမှရေခွင်းနဲ့ပါ။ကျမတို့စီမှာတီဗီမရှိပါဘူး။ရေဒီယိုဆိုလဲကိုဖွင့်ချင်တိုင်းဖွင့်နားထောင်လို့မရပါဘူး။တချို့ရက်တွေတချို့အချိန်တွေကျမကိုနားထောင်ချင်တာတွေကိုနားထောင်ခဲ့ရပါတယ
်။အကျက်တဲတွေကြားကသူအသက်70နှစ်အရွယ်မှာဒီဘာနှစ်ပါးဟာမလေးရှားတက္ကသိုလ်မှာအလုပ်ရခဲ့ကြရာကသူ့ကိုမလေးရှားရှိအင်္ဂလိပ်ကျောင်းကျောင်းကိုပို့နိုင်ခဲ့ပြီးမမီမီအောင်ဟာစာကျူးစာခဲ့တဲ့အတွက်ကြောင့်လေ မိဘတွေကသူအသက်16နှစ်မှာသူ့ကိုအမေရိကန်ပြည်ထောင်စုကိုပို့ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာသူဟာအယ်လီနိုယ်တက္ကသိုလ်မှာ1988ခုနှစ်ကသိပ္ပံပွဲ့ရခဲ့ပြီး1990ခုနှစ်မှာတော့ဆက်စစ်အင်ဂျင်နီယာမဟာသိပ္ပံပွဲ့ကိုရရှိခဲ့တာဖြစ်ပါတယ်။အင်္ဂါဂျူပေါ်မှာစူးစမ်းလေ့လာဖို့2020မှာလွတ်တင်တဲ့ဂျူပေါ်သွားယင်တွေမှာမောင်းတူနဲ့ဒရုန်းယင်အမျိုးအစားကိုတပါတီပို့ဆောင်ဖို့ NASA ကပြင်နေတဲ့အဖွဲ့မှာသူကဥဆောင်နေတာဖြစ်ပါတယ်။သူတို့ဖွဲ့နေတဲ့2020မှာအင်္ဂါဂျူကိုဆွတ်တင်တဲ့ Rover Class စရုပ်ကြီးနဲ့အတူ MSH လို့ခေါ်တဲ့ Mars Scouting Helicopter မောင်းတူနဲ့ဒရုန်းယင်ကိုထည့်ပေးဖို့စီစဉ်နေတဲ့အကြောင်းကို2015ခုနှစ်ကကောက်တက်တက်လူကကြီးမှုတဲ့ရှင်လင်းပွဲမှာသူကအခုလိုကြင်ပြသွားခဲ့ပါတယ်။
It's going to scout ahead of a planetary surface rover to provide high-resolution aerial images. Okay, so the thought is for a high-resolution camera to complementary to a rover, you know, be able to fly far ahead of the rover to get
high-resolution images. မောင်းတူမဲ့ဒရုန်းရဟတ်ယာဉ်ကကြိုပြန့်တမ်းပြီးပို့ပေးတဲ့ပုံတွေကိုရိုဘာမှာရှိတဲ့စက်ကစစ်ဆေးပြီးတော့သိပ္ပံအချက်လက်တွေရယူဖို့ဘယ်နေရာကိုဘယ်အချိန်မှာဘာသုတေသနအတွက်သွားတင်နေဘယ်နေရာကိုတော့မသွားတင်ဘူးဆိုတာကိုဆုံးဖြတ်နိုင်မှာဖြစ်ပါတယ်
။အင်္ဂါဂျူပေါ်မှာလွန်ခဲ့တဲ့9နှစ်ကစူးစမ်းလေ့လာဖို့စက်ရုပ်ရင်းတွေကို NASA ကလွှတ်တင်ခဲ့ပြီးဖြစ်တဲ့အတွေ့အကြုံလေးသူတို့တီထွင်နေတဲ့မောင်းတူမဲ့ဒရုန်းယာဉ်ဟာအင်္ဂါဂျူကိုစူးစမ်းလေ့လာရမှာစိတ်ရုပ်ရင်းကိုအထောက်ကူပြုစေမယ့်အကြောင်းလေး NASA သိပ္ပံပညာရှင်ဒေါက်တာဗဒိတာတင်က VOA ကိုရှင်းပြခဲ့ပါတယ
်။လွန်ခဲ့တဲ့9နှစ်လောက်ကအင်္ဂါဂျူပေါ်ကို Curiosity လို့ခေါ်တဲ့ကားစိတ်ရုပ်ကလေးတစ်ခုကိုတင်လိုက်ပြီးတော့အောင်မြင်စွာအဲ့ဒီပေါ်မှာအလုံးလုံးနိုင်ခဲ့ပါတယ်။လောလောဆယ်ဒီ Curiosity ဆိုတဲ့ Robot စိတ်ရုပ်ကလေးကစမ်းပြီးတော့သွားနေရတဲ့အခါကျအချိန်ကုန်ပြီးတော့လိုအပ်တဲ့သိပ္ပံအချက်လက်ကိုမရနိုင်ဘူးဖြစ်နေတယ်။ဒါကြောင့်စေယုတ်ကလေးသိပ္ပံအချက်နဲ့စူးစမ်းဖို့အတွက်ကိုစပြီးတော့နှိမ့်ပြီးတော့မမောင်းခင်မှာလေထဲမှာပြန်ပြီးကင်းထောက်တဲ့လေမြန်လေးတစ်ခုလွတ်လိုက်လို့ရှိလို့ရှိရင်ပိုကောင်းတယ်ဆိုတဲ့အပြီးစဉ်ရှိခဲ့ပါတယ်အဲ့ဒါ1980လောက်ကဲက NASA အနေနဲ့ဒီကင်းထောက်လေမြန်လေးတွေကိုပြန်ဖို့အတွက်ဒီဇင်ရောဒီဇိုင်းရောအမျိုးမျိုးလုပ်ခဲ့တယ်ဒါပေမဲ့မလုပ်ဖြစ်ခဲ့ဘူးအဲ့တော့2020အင်္ဂါဂျူစေယုတ်ယင်ကလေးပေါ့နော် Mars 2020 Rover Mission လို့နာမည်ပေးထားတဲ့အဟုပြစ်တင်မှာဖြစ်ပါတယ်အဲ့ဒီတဲ့နဲ့အခါကြတော့အခုဘာလုပ်ထားလဲဆိုတော့ NASA နေပြီးတော့ MHS Mars Scouting Helicopter ပေါ့နော် MSH ဆိုတဲ့ဟာကိုတွဲပြီးတင်ဖို့အတွက်ဒီ NASA Jet Propulsion Laboratory ဆိုတဲ့နေတော့အာကာသစိတ်ပိုင်းဌာနကိုရနေပြီးတော့စူးစမ်းနေပါတယ် Mars Helicopter ခနက်ခဲ့တဲ့ဘူးအရွယ်လောက်ပဲရှိပြီးတော့သူက2ပေါင်လောက်ပဲလေးတယ်ဒီနေ့ကို3မိနစ်လောက်ပဲပြန်တန်းချိန်ရှိတယ်ဒီနေ့ကိုမိုင်ဝက်တာတာခီးလောက်ပဲရောက်နေတယ်နဲ့ဒီ helicopter လေးကိုသူတို့အခုဒီဇိုင်းလုပ်ပြီးတော့ဆင်ပြီးတော့စမ်းနေတာအောင်မြင်နေပါပြီ။ဒီ helicopter ကို2020မှာ Mars 2020 robot ကားစက်ရုပ်ကလေးနဲ့သိပ္ပံအချက်လက်တွေကိုပို့ပြီးတော့မြန်မြန်ဆန်ဆန်တိုင်းနိုင်အောင်ဆင်လိုက်တာဖြစ်ပါတယ်
။အင်္ဂါဂျူပေါ်မှာလေ့လာဖို့2020မှာ NASA ကသူတင်တဲ့ Rover robot စက်ရုပ်ယင် mission နဲ့အတူမမီမီအောင်ဦးဆောင်တဲ့ MSH for Mars helicopter project ရဲ့ Mars scouting helicopter ဆိုတဲ့မောင်းတူနဲ့ဒရုန်းယင်ကိုအတူဆေလွတ်နိုင်တဲ့အလားအလာလေးရှိတဲ့အတွက်ကြောင့်လေကောင်းကင်တမှုခြေကိုဆွလဲမလွတ်စတဲ့ရံမြည်ပြီးဆိုတဲ့သူရိုးစကားဟာမြမမျိုးသမီးတူရဲ့အာကာသအောင်မြင်မှုကိုဖော်ကျူရာရောက်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သမီးရကန္တာကိုညှိကုံးချုပ်အပ်ပါလိမ့်ရှင
်